ခုလသမဂ္ဂဒွေးမှုချုပ်ဟောင်းမစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကအပြစ်သက်အစီရင်ခံစာကိုဩဂုတ်လ24ရက်ကြာသပတေးနေ့မှာထုတ်ပြန်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာပဋိပက္ခတားဆီးရေးကျန်လည်တည်မြဲရေးအခြေခံဝန်ဆောင်မှုများရရှိနိုင်ရေးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေရရှိနိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့အကြောင်းအရာတွေအစီရင်ခံစာထဲမှာပါဝင်နိုင်မယ်လို့ကော်မရှင်ကအတည်ပြုထားပါတယ်။အစီအစဉ်ကသာမထုတ်ပြန်ခင်ဒီအပိုင်းအတွင်းမှာကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီယာနန်မြန်မာနိုင်ငံကိုလာရောက်ပြီးနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်တက်ဆိုင်သူတချို့နဲ့အရင်တွေ့ဆုံမယ်လို့သိရပါတယ်။ရခိုင်ပြည်နယ်ထဲမှာနေထိုင်သူတွေရဲ့လူမှုဘဝတိုးတက်စေမဲ့ပမ်းမလိုက်အကြံပြုချက်တွေပေးဖို့အတွက်နိုင်ငံတော်အတိုင်းအမြံရုံးကနေပြီးတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုတာဝန်ပေးထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာဗုဒ္ဓဘာသာနဲ့မွတ်စလင်အတိုင်းအဝိုင်းတွေကြားနှစ်ပေါင်းကြာရှည်တဲ့ကရှိနေတဲ့ပြည်ထနာတွေပြည်လည်နိုင်ရေးနဲ့အေဂျန့်ဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်ချက်တွေကိုအဓိကအကြံပြုနိုင်ဖို့ဖွဲ့စည်းထားတာကြောင့်ဒီကော်မရှင်အနေနဲ့လူ့အခွင့်အရေးချိုးဖောက်မှုရှိမရှိဆိုတာကိုတော့အဓိကထားစုံစမ်းတာမဟုတ်ပါဘူး။ရခိုင်ပြည်နယ်မောင်နှောခရိုင်နယ်မှာဒီလက်နက်ကန်တချို့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေကလူနည်းစုမွတ်စလင်တွေအပေါ်မှာဆူဆူဝါးဝါလူ့အခွင့်အရေးချိုးဖောက်ခဲ့တယ်ဆိုတဲ့ဆွဆဲချက်တွေထွက်ပေါ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့စုံစမ်းခဲ့တဲ့မောင်နှောဒေတာစုံစမ်းရေးကော်မရှင်ကတော့ကုလသမဂ္ဂကဆွဆွဲခဲ့တယ်လို့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးတွေမရှိတယ်လို့မျိုးပြုတ်တက်ဖြတ်တယ်လို့ယူဆနိုင်တဲ့အခြေအနေမျိုးလည်းမတွေ့ခဲ့ရဘူးလို့ဩဂတ်စ်လပိုင်းကအပြစ်သက်အစီရင်ခံစာထုတ်ပြန်ခြင်းမှာကော်မရှင်ဥက္ကဋ္ဌဒုသမ္မတဦးမြင့်စွေကပြောကြားခဲ့ပါတယ်။ဒီအပေါ်မှာနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့တစ်ခုကဝေဖန်ခဲ့ကြပါတယ်။